ထိုင်းမလေးနယ်စပ်ဆုံခလာပြည်နယ်မှာဒီရက်ပိုင်းအတွင်းမလေးရှားကနေခိုးဝင်လာတဲ့မြန်မာနိုင်ငံသား30ကျော်ဖမ်းမိတယ်လို့ထိုင်းတောင်ပိုင်းမှာလည်းခိုးဝင်လာတဲ့မြန်မာတွေဖမ်းမိခဲ့ပါတယ်။ VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းတောင်ပိုင်းဆုံခလာပြည်နယ်ဟရိုင်မြို့နယ်ထဲမှာတော့ဇွန်လ9ရက်နေ့ကလူပုံကူးသူတွေတယ်ဆောင်လာတဲ့မလေးရှားပြန်မြန်မာနိုင်ငံသား15ဦးဖမ်းမိခဲ့ကြောင်းထိုင်းရိုင်မျိုးကရှေ့ပြောင်းလို့တမအခွင့်ရေးကွန်ရက်ရဲ့တာဝန်ခံဥပယီကအခုလိုပြောပြပါတယ်
။ဘန်ဘလူးအနေနဲ့ဖမ်းမိတာမှဘန်ဘလူးဆိုတော့ကျွန်တော်တို့ဒီထုံးလို့ရေစခန်းရဲ့အပိုင်ပေါ့။အဲ့မှာမလေးရဆိုးဆိုးဖဲ၈နာရီခွေးလောက်ကိုသူတို့ကိုဖမ်းပြီးတော့အဲ့မှာထုံးလို့ရေစခန်းမှာပဲသူတို့ကစစ်စစ်မင်းမင်းနဲ့ယောက်ျားက10ယောက်မိန်းမက9ယောက်အမသူတို့ကဒီမလေးရှားကပြန်လာပေါ့နော်။နေရက်ပြန်လာပေါ့မလေးရှားကပြန်ထွက်လာခဲ့တာ။အဲ့ဒါကိုပွေးစားကနေပြီးတော့ဒီဘန်ဘလူးမှာသွားပြီးတော့သူကကားနဲ့သွားရှာတာ။ကနေတော့ရှာပြီးတော့ရေးကအိမ်မှာသူတို့ကအောက်ဆုံးလေးတွားပြီးတော့မတန်ခါတော့တွားမိတဲ့အခါမိရှာကပြန်လာတယ်ကိုယ်ပြင်မှာအလုပ်သမားတွေဖြစ်နေတယ်။အဲကြောင့်သူတို့ကိုဖမ်းပြီးတော့မနေ့ကဒီထုံးလုံးရေစခန်းမှာဆင်းနေတယ်မှာအဖက်စီကများတယ်မှာမနေ့က9ရက်နေ့ကဆို15ယောက်6ရက်နေ့ကဆိုလို့ရှိရင်20ဖမ်းမိတယ်ဟုတ်ကဲ့ဒီကျွန်တော်တို့မေလကအထက်ကသူတို့များတယ်မှာမေလအထက်မှာကျွန်တော်တို့တိတ်တလားပြောမယ်ဆိုလို့ရှိရင်ဒါနဲ့ရှိပြီးရှိတာပေါ့မှာသူတို့ကိုများများရှိတယ်ဟုတ်ကဲ့အခုမြန်မာနိုင်ငံကနေပြီးတော့အလုပ်လေးနဲ့ပြန်ဝင်ရောက်လာတဲ့အလုပ်သမားတွေတော်တော်များတယ
်။
ဝေစားကဆိုလို့ရှိရင်ကျွန်တော်တို့ဒီ18000ကနေပြီးတော့ပန်း2000အထိပေးရတယ်
။ Time Line နဲ့ဇက်ကအချုပ်တွေမှာမြန်မာနိုင်ငံသားတွေနဲ့ပြည့်နေတယ်လို့လည်းဥပယီကပြောပါတယ်
။အခုကတော့ရေစခန်းမှာပြည့်နေတယ်ဒီစတောင်ရေစခန်းမှာလည်းပြည့်နေတယ်ကိုဗစ်ရောဂါကြောင့်သူတို့မြန်မာနိုင်ငံကိုလေးပို့လို့မရဘူးမြန်မာနိုင်ငံကလေလက်မခံတဲ့အတိုက်လာပို့နော်ဒီနေစားမှာပိုက်ထားတဲ့အခါအဲ့ဒါကြောင့်ဒီအချုပ်တွေမှာကျွန်တော်တို့မြန်မာအလုပ်သမားတော်တော်များနေတယ်မှာ
ဇွန်လ9ရက်နေ့ကပဲထိုင်းမြန်မာနယ်စပ်ကန်ချနာပူရီပြည်နယ်ဆိုင်ရုံနေသားရဲစစ်စေးရေးဂိတ်မှာမြန်မာနိုင်ငံသား12ဦးကိုလည်းဖမ်းမိခဲ့ပါဗါးသူတို့ကိုထိုင်းနိုင်ငံသားအမျိုးသားတဦးကပိုးသက်စေးရည်တွေတဲဆောင်လေးရှိတဲ့ပလတ်စတစ်တန်ကြီးတွေထဲမှာဖွက်ပြီးတဲဆောင်လာတာကိုရဲတပ်ဖွဲ့ကကားကိုတားဆီးစစ်ဆေးရာကနေတွေ့သွားခဲ့တာပါမြန်မာနိုင်ငံသားတွေကိုစမော်စခွန်ပြည်နယ်အထိပို့ဆောင်ဖို့အတွက်ပိုးသက်စေးရည်တင်ဆောင်လာတဲ့အတွင်နဲ့နေသက်စစ်စေးရေးဂိတ်ကိုကျော်ဖြတ်ဖို့ကြိုးစားခဲ့တာဖြစ်ပါတယ်အခုလပိုင်းတွေအတွင်းမှာမြန်မာနိုင်ငံထဲမှာအဖမ်းဆီးတွေများလာရဲအလို့အကင်တွေအစင်မပြေတာရဲကြောင့်ထိုင်းနိုင်ငံထဲကိုလူပွဲစားတွေနဲ့လာကြရင်မြန်မာတွေ3000တဲ့မနေ့အဖမ်းဆီးခံရပါတယ်ရှင်